လွတ်လပ်ရေးကြိုးပမ်းရန်ကြာဆုံးခဲ့ကြတဲ့ဗိုလ်ချုပ်အောင်ဆန်းရဲ့ခေါင်းဆောင်တွေကိုဂုံပြုတဲ့အာဇာနည်နဲ့အခမ်းအနားတွေကိုမနေ့ကနိုင်ငံအနှံ့ကျင်းပခဲ့ကြပေမဲ့ပြည်နယ်တချို့မှာတော့တိုင်းရင်းသားတွေပူပေါင်းပါဝင်မှုတွေရော့ပါလာတဲ့အကြောင်းဒေသခံတွေကပြောပါတယ်။အထူးသဖြင့်တိုင်းရင်းသားနယ်မြေတွေမှာဗိုလ်ချုပ်အောင်ဆန်းကိုဂုံပြုတဲ့အထိတ်အမှတ်တွေဆောက်လုပ်ဖို့အာဏာပိုင်တွေရဲ့အစီအစဉ်တွေကြောင့်အရင်ကလိုပါဝင်လို့စိတ်ရော့လာတာလို့လည်းဆိုပါတယ်။အဖြစ်အဆုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါ။ကြရပြည်နယ်မြို့တော်လွိုက်ကိုမြို့မှာကျင်းပခဲ့တဲ့အာဇာနည်နေ့မှာရခိုင်ပူပေါင်းလှုပ်ဆောင်နေတဲ့ဒေသခံတိုင်းသားတွေပါဝင်တက်ရောက်မှုရှိခဲ့ဘူးလို့ကြရပြည်နယ်လမ်းနည်းပညာထောက်ကူပြုဖွဲ့ဝင်ခွန်အသန်းကပြောပါရယ
်ဒီနေ့ကစာပေမဲ့ရင်ချင်းမှုကော်မတီတွေအားလုံးမတည့်ဘူးတိုင်းသားနိုင်ငံရေးပါတီတွေမတည့်ဘူးဒီမှာခြေဆိုင်တဲ့တိုင်းသားလက်နက်ကန်ဖွဲ့စည်းငါးဖွဲ့၆ဖွဲ့လောက်ရှိတယ်အဲ့ဒါအားလုံးမတည့်ဘူးနေ့စဉ်ဦးဆောင်ရွေးပြည်ပြည်မှာတည့်နေကြအကြောင်းသားသမဂ္ဂကအကြောင်းသားတွေမတည့်ဘူးဆန်တဲ့တိုင်းသားလူငယ်မြို့သူမျိုးဖွဲ့စည်းတွေမတည့်ဘူးကြဒီနေ့ကတော့ចောင်းចောင်းသားတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေနဲ့ NLD ပါတီဝင်တွေနဲ့ပဲပွဲကိုကျင်းပသွားတယ
်။လွိုင်ကော်မြို့ကအာဆာနီကြောက်တိုင်းမှာကြရပြည်နယ်အစိုးရကနေဥဆောင်ပြီးတော့ဌာနဆိုင်ရာဝန်ထမ်းတွေចောင်းသူចောင်းသားတွေနဲ့အာဆာနီနေ့ကိုကျင်းပခဲ့ပေမဲ့လည်းဒေသခံတိုင်းသားတွေပါဝင်ခြင်းနည်းပါးလာခဲ့တာပါ။ဒေသခံတိုင်းသားတွေပါဝင်မှုမရှိတာဟာပြည်နယ်အစိုးရကနေဘူဂျုံဆန်းကျေးရုပ်ကိုအတင်းကျစိုက်သူဖို့အစီအစဉ်နဲ့ပတ်သက်နေတယ်လို့လည်းခွန်အသန်းကဆက်ပြောပါတယ်။
အရင်နေ့တောင်းကတော့အလုံးကဒီအာဂါနီနေ့ကိုပူပေါင်းကြတယ်ပါဝင်တက်ရောက်ကြတယ်လေဒီနေ့ကတော့ပူချောင်းစံချေရုပ်ကိစ္စနဲ့ကြောင်းပေါ်ပြီးမှဌာနတိုင်းသားရဲ့သဘောထားလေးလေးရှိရတာစိတ်ဝမ်းကွဲပြားမှုဖြစ်ပေါ်စေတဲ့ဆန်းရံတို့မိတ္တာရက်ခံတာကိုဒီနေ့တွေဖန်စီပြီးအရေးယူထောင်ချတဲ့ကိစ္စတွေအဲ့လိုတွေလောက်လာတော့ဒီနေ့အစိုးရရဲ့ဆောင်ရွက်မှုတွေကတိုင်းသားတွေရဲ့သဘောထားတွေကိုအများကြီးလေးရှိရတယ်လို့အဲ့လိုမျိုးခံစားလာရတော့ဒီနေ့အာဂါနီနေ့ကတော့သူတို့အနေနဲ့ပူပေါင်းဆောင်မှုမလုပ်နိုင်ဘူးဆိုတဲ့သဘောပြတ်သားတဲ့အနေနဲ့အဲ့လိုမတည့်တာလို့ယူဆနေတယ
်။လက်ရှိဗိုလ်ချုပ်ကြီးရုပ်စိုက်သူရေကန့်ကွက်ခဲ့ကြတဲ့လွိုက်ကော်တီမောစုဖရူစုကကရင်နီလူငယ်ဖွဲ့ခေါင်းဆောင်23ဦးကိုအာဏာပိုင်တွေကလည်းတရားစွဲဆိုခဲ့တယ်လို့လည်းဘွန်တန်းကဆိုပါတယ်။အလားတူမုံပြင်းနယ်ဆိုးရဖွဲ့ကနေကျင်းပတဲ့မော်လမြိုင်မြို့အာဇာနီနေ့အခမ်းအနားမှာမော်မီရစ်ပါတီအပါအဝင်မော်နိုင်ငံရေးပါတီတွေမော်လူမှုဖွဲ့စည်းတွေမော်တိုင်းသားတွေတက်ရောက်တာမတွေ့ဘူးလို့ကိုရိုင်းသတင်းသွားယူခဲ့တဲ့တိုင်းရင်သတင်းလွှာသတင်းထောက်မိရင်စနိုင်းကပြောပါတယ
်မနေ့ကခန်းမမှာတော့ဆိုရဖွဲ့တွေတက်တာတွေ့တယ်နောက်သတ္တောပထာတို့သတ္တောကုသလေတို့တက်တာတွေ့တော့ဗောနော်ဒီမော်နိုင်ငံရေးပါတီဒီမော်တိုင်းနာနေနဲ့တက်တာတော့မတွေ့ဘူးဘာလို့လဲဆိုတော့ဒီပေါ်ကြောင့်သံတမန်နဲ့ပတ်သက်ပြီးတော့မော်တိုင်းနာအားဒီသတ္တောလေးကကွတ်မှုတွေရှိခဲ့တယ်ဆိုတော့ဒီမှာနဲ့လည်းဆက်ဆံမှုရှိတယ်လို့တော့ထင်တာဗော
ပြည်ကြဲနှစ်က NLD ပါတီကနေဒေသခံတွေလူလာတဲ့သရိုင်းမြေစာဘူဂျုံဆန်းသရိုင်းမြေနဲ့အာဏာသုံးအမည်ပေးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးဆက်ဆံမှုရှိနေတယ်လို့လည်းသူကဆိုပါတယ်။သခိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသခန္ဒီမြို့မှာလည်းဘူဂျုံဆန်းရုပ်ထုစိုက်ထူကိုအစီအစဉ်နဲ့ပတ်သက်လို့နာဂလူမှုဖွဲ့စည်းဆယ်ဖွဲ့ကနေကန့်ကွက်နေတယ်လို့ဒီကနေ့မှာခန္ဒီမြို့ကတာဝန်ရှိပုဂ္ဂိုလ်တွေနဲ့ညှိနှိုင်းမှုတွေပြုလုပ်နေစေလို့နာဂចောင်းသားလူငယ်ဖွဲ့ခေါင်းဆောင်ကိုညံထွန်းအောင်ကပြောပါတယ်။
နာဂရေဆူဆေဖက်ကနေပြီးတော့ဒီကံကွဲအကြောင်းတဘောလာထုတ်ပြန်နေပါတော့ဒီကုစလေတွေအခုခန်းဒီမှာရောက်နေကြတယ်ပေါ့နော်ကြောင်ရှိတဲ့ဒီပုံကိုယ်တွေနဲ့ညှိနှိုင်းမှုတွေလုပ်နေတယ်ကျွန်တော်ကတော့ဘိုးချောင်းစားတော့လေးစားတယ်တော်တော်ဒါကရုပ်ထုထားပုံမဟုတ်လေနော်အဲ့ဘောပါပဲ
အလားတူကချင်းပြည်နယ်မြေကြီးနားမြို့မှာကျင်းပတဲ့အာဇာနည်နေ့အခမ်းအနားမှာကချင်းတိုင်းသားတွေပါဝင်မှုနှဲပါလာတယ်လို့ကချင်းမျိုးရကွန်ကရက်ပါတီဥက္ကဋ္ဌ M ကွန်လကပြောပါတယ်
ဒီနေ့ပဲပါလေဘယ်သူမှတော့မပါကြဘူးလားသူတို့ဩဇာခံတချို့တော့ပဲသွားကြတယ်ဒီစုကတက်တာတော့နင်းနေကျန်တာတွေဆိုဒုစုံကြီးဝထားရင်ပါတယ်လို့ဆိုယူဆကြတော့
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရွေးကောက်ဖွဲ့အနိုင်ရအစိုးရဖွဲ့လာပြီးနောက်ပိုင်းမှာတိုင်းနယ်ပြည်နယ်လိုက်ဗိုလ်ချုပ်အောင်ဆန်းရုပ်ထုသားရှိမှုတွေဟာပုံမှုများပြားလာတယ်လို့တိုင်းနယ်ပြည်နယ်တချို့တွေမှာဗိုလ်ချုပ်ရုပ်ထုသားရှိမှုကြောင့် NLD ပါတီနဲ့ဒေသခံတိုင်းသားတွေကြားအမြင်ကွဲလွဲမှုတွေစာရင်းကကွဲမှုတွေရှိနေခဲ့ပါတယ်ဘူဂျိုယုတ်သူသားရှိမှုနဲ့ပတ်သက်ပြီးဒေသခံတိုင်းရင်းသားတွေနဲ့စိတ်ဝမ်းမကွဲပဲညှိနှိုင်းလှုပ်ဆောင်ကြဖို့ NLD ပါတီကနေတိုက်တွန်းထားသလိုဘူဂျိုယုတ်သူတွေကိုတိုင်းနဲ့ပြည်နယ်အသီးသီးမှာမဖြစ်မနေသားရှိရမယ်ဆိုတဲ့ညွှန်ကြားချက်ထုတ်ထားတာမရှိဘူးလို့ဓမ္မရယုံပြောရေးဆိုခွင့်ရှိသူဦးစော်သေးကမီဒီယာတွေကိုပြောဆိုခဲ့ပါတယ်ခင်ဗျာ